ဂျပန်ပြည်နယ်မှာပြီးခဲ့တဲ့ဩဂုတ်လကဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကော့ဆက်စကားဒုက္ခတဲ့စခန်းမှာထွက်ပြေးခိုလုံနေကြတဲ့ရူဟင်ဂျာဒုက္ခတဲ့6သိန်းကျော်လောက်အတွဲမုတ်တုံရာသီရောက်လာနေပြီမို့နိုင်ငံတကာကဝိုင်းဝန်းကူညီကြဖို့ Amnesty International အဖွဲ့ကြီးကအင်ကာနေ့မှာတိုက်တွန်းလိုက်ပါတယ်ဝါရှင်တန် DC မှာရှိတဲ့ George Washington တက္ကသိုလ်မှာရူဟင်ဂျာဒုက္ခတဲ့အရေးမှတ်တမ်းတင်ထားတဲ့ရုပ်ရှင်ပြသပွဲအပြီးမှာ AI အဖွဲ့ကြီးကအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်အကြောင်းစုံကိုဒေါ်လှလတ်တန်းကပြောပြပေးပါလိမ့်မယ်
အသေးထားခဲ့တဲ့မြန်မာမွတ်စလင်လူနည်းစု Left for Death မြန်မာမွတ်စလင် Minority ဆိုတဲ့မှတ်တမ်းတင်ရုပ်ရှင်ကို Washington DC ရှိ George Washington တက္ကသိုလ်မှာမလ29ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ကြောင်းလဲမှုတွေစတင်နေချိန်မှာအခိုင်အကျင်းနဲ့ရှိရူဟင်ဂျာမွတ်စလင်တွေပေါ်2012ခုကစလို့လူအများပြားတိစုံခဲ့တဲ့အခိုင်ဗုဒ္ဓဘာသာနဲ့ရူဟင်ဂျာမွတ်စလင်တွေကြားပြစ်ပခါအပြီးလူရင်းကြဒုက္ခတွေတွင်စောင့်နေချီကစင်းရဲစွာစခန်းတွေမှာနေခဲ့ကြရတဲ့အကြောင်းနဲ့နောက်ပိုင်းလူရင်းကြတွေပေါ်လူမျိုးစုလိုက်ရှင်းလင်းထေရှားမှုလို့ Human Rights Watch လူခွင့်ရေးအဖွဲ့ကအမိတက်တဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးလူရင်းကြစောင့်နေချီကမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရမှာဒေသတွင်းပြဿနာဖြစ်ပေါ်ခဲ့တဲ့အကြောင်းနဲ့ရက်စက်တဲ့လူကုန်ကူးမှုဒဏ်ကိုလည်းခံခဲ့ရတဲ့အကြောင်းရိုက်ကူးပြသထားတာဖြစ်ပါတယ်။လူရင်းကြဒုက္ခတွေတွင်မှတ်တမ်းတင်ရုပ်ရှင်ကိုကယ်ရီတရားနည်းလို့ခေါ်တဲ့အမှုပညာပြုဖို့အစီအစဉ်က The World Watches ကဘာကစောင့်ကြည့်နေတယ်ဆိုတဲ့ရှုပ်ရှားမှုတစ်စီးတစ်ပိုင်းဖြစ်ပြသခဲ့တာဖြစ်ပါတယ်။ဒီမှတ်တမ်းတင်ရုပ်ရှင်ပြသပြီးအပြန်လာစီးရီးဝက်တရားကိုကျင်းပခဲ့ရမှာပင်တိုင်စီးရီးခဲ့ကြသူတွေထဲမှာ Amnesty International ကပြစ်ပခါကြီးရအစီအမြင်အကြံပေးပုဂ္ဂိုလ် Matthew Wells လည်းပါဝင်ပါတယ်။သူက Cox's စာမှာ Ranger 6သိန်းကျော်လို့ဟာမုတ်တုံရာသီချရောက်လာတော့မှဖြစ်တဲ့အတွက်ဆိုရင်ကြောင့် BOA ဘင်္ဂလားဒေ့ရှ်ဌာနကိုပြောခဲ့ပါတယ်
။ They have more than 630,000 men, women and children who have fled from Myanmar to Bangladesh.
အခုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုဩဂုတ်လ25ရက်နေ့ကစပြီးတော့ထပ်ပြေးလာခဲ့တဲ့ရိုဟင်ဂျာကလေးမျိုးသမီးနဲ့မျိုးသားဒုက္ခတွေပေါင်း 6,900 ကျော်ရှိနေပြီးတော့အရင်ကတည်းကရောက်နေတဲ့ရိုဟင်ဂျာတွေနဲ့ပေါင်းမယ်ဆိုလို့ရှိရင်ကော့ဆက်ဘဇာဒေသမှာရိုဟင်ဂျာ 9,000 လောက်ဘင်္ဂလားဒေ့ရှ်မှာရောက်နေတော့လူသားချင်းစာနာမှုလိုအပ်ချက်တွေကကြီးမားလာပါတယ်။တောက်သုံးရေသန့်ရရှိရေး၊ကျန်းမာရေးပြုစုဆောင်ရှောက်မှု၊စားရိုင်းနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ရည်လည်းအများကြီးရှိနေပါတယ်။အထူးသဖြင့်မုတ်တုံမိုးရာသီကကြောက်ချိန်ကြီးလာပြီဖြစ်လို့အခြေအနေကိုပို့ပြီးတော့စိုးစင်နေပါတယ်။အဲဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဘင်္ဂလားဒေ့ရှ်မှာမိုးရာသီကြောင့်လူသားချင်းစာနာမှုဘေးဒုက္ခကြီးအခြေအနေထပ်ပြီးတော့မဆိုးရလေအောင်ဘေးရူဆောင်ရွက်မှုတွေကိုထပ်ပြီးတော့လှုပ်ဆောင်ရမှာဖြစ်ပါတယ
်။ဒါအပြင်ဘင်္ဂလားဒေ့ရှ်ရဲ့မြန်မာအာဏာပိုင်ကြီးကလူရင်းကြဒုက္ခတွေတွင်ဌာနပြန်လည်ခံရေးအစီအစဉ်စတင်လုပ်ဆောင်နေပြီဖြစ်ပေမဲ့လို့လေဆိုရင်မကင်းဖြစ်မှုတွေရှိတဲ့အတွေ့အကြုံအချိန်မတန်သေးဘူးလို့လေသူကအခုလိုပြောပါတယ
် The idea of repatriation right now is very premature. There are still Rohingya who are crossing.
ဒီမှာရိုဟင်ဂျာတွေကိုဌာနပြန်ပို့နိုင်ရေးအချိန်မကျသေးဘူးလို့ကျွန်တော်ထင်ပါတယ်။ဖေဖော်ဝါရီလတုန်းကကျွန်တော်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံတွေကနေပြီးတော့ထွက်ပြေးလာတဲ့လူတွေရှိနေတာကိုတွေ့ရပါတယ်။အဲဒါကြောင့်မြန်မာနိုင်ငံမှာအခွင့်အရေးချုပ်မှုတွေရှိနေသေးဖြစ်ပါတယ်။မြန်မာစစ်တပ်ကလူတွေကိုအငတ်ဘေးကြုံအောင်လုပ်တဲ့အထောက်အထားတွေကျွန်တော်တို့မှာရှိပါတယ်။ဒါကြောင့်မဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့တွေထွက်ပြေးနေကြတာပါ။ထွက်ပြေးနေကြတဲ့လူတွေရှိနေတဲ့အပြင်ကိုချိုးဖောက်မှုတွေပါဆက်ပြီးတော့ရှိနေလို့ရိုဟင်ဂျာတွေဌာနပြန်နယ်ရေးဟာအချိန်မတန်သေးပါဘူး။အကြမ်းဖက်မှုဖြစ်ပွားနေတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုပါတယ်။ခွဲခြားဆက်ဆံမှုတွေရှိနေတာကြာပြီဖြစ်တယ်လို့ပြီးခဲ့တဲ့6လ9လအတွင်းမှာစစ်တပ်ကကျူးလွန်နေသူတွေကိုအပြစ်ပေးအေးအေးယူတာမတွေ့ရသေးပါဘူး။အဲ့ဒါတွေကိုအေးအေးယူမှပဲရိုဟင်ဂျာတွေဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ရေးကိုစဉ်းစားနိုင်မှာပါ
။ဟုတ်တုံရသည်ကြောက်ရွံ့လာကနေပြီဖြစ်တဲ့အတွက်ကြောင့်ရိုဟင်ဂျာဒုက္ခဒေသတွေကိုအကူအညီပေးဖို့နိုင်ငံတကာကို Amnesty International ကြီးကအခုလိုအကူအညီတောင်းခံနေချိန်မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကတော့ Cox's စာမှာရိုဟင်ဂျာဒုက္ခဒေသတွေပြစ်ချက်နေပြီးနိုင်ငံသားဌာနပို့နိုင်တဲ့အစီအစဉ်ဟာလည်းကြန့်ကြာနေတဲ့အတွက်ကြောင့်ဒီမနေ့27မိုင်အကွာမှာရှိတဲ့ဘန်စာချားလို့ခေါ်တဲ့ကျွန်းမှာဘိုးအိမ်အစ်စ်တွေဆောက်လုပ်ပေးကမုတ်တုံမိုးတံခံနိုင်အောင်လို့လေပြင်ဆင်ဖို့ဘင်္ဂလားဒေ့ရှ်ကစီစဉ်နေကြောင်းခမန်းကြီးဒေါ်လာ320ကျပွဲရှိတဲ့ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနပြည်နေရဝန်ကြီးမိုဟာမက်ရှာဂါအာလမ်ကတောက်ချာနေကသတင်းမီဒီယာကိုပြောခဲ့ပါတယ်။ကုလသမဂ္ဂကတော့ဒုက္ခသည်များအတွက်အရေးပေါ်အကူအညီငွေဟာဒေါ်လာ950တန်းလိုအပ်နေတယ်လို့တိကျမြစ်တာရက်ခံထားပါတယ်ရှင်။